ဦးကျော်ဝင်းတို့လေမြန်မာနိုင်ငံမွတ်စလင်တွေဖိနှိပ်ခံရတဲ့ဆိုတဲ့အကြောင်းပေါ့နော်တစ်နှစ်စာစောင့်ကြည့်လေ့လာပြီးတော့အစီရင်ခံစာထုတ်ပြန်တယ်ဆိုပြီးကြားရတယ်လေအဲ့တော့အဓိကဘယ်နှပိုင်းလောက်အဲ့မှာရေးထားလဲဗျာ
ကနာ6ခုကျွန်တော်တို့ခွဲပြီး research လုပ်ထားတာပေါ့နော်ကနာတစ်ခုကတော့မပေါ်တင်ကိစ္စနဲ့ပတ်သက်လို့နောက်တစ်ခုကနာဒုတိယမြောက်ကတော့ဘာသာရေးဆောင်နဲ့ပတ်သက်လို့ဘာသာရေးလောက်ခွဲနဲ့ပတ်သက်လို့နောက်တတိယချက်ကတော့ဒီလိုဘာသာရေးနဲ့ပတ်သက်တဲ့အိဆာမျိုးမှာနောက်ဆက်ပြီးတဲ့ဖွဲ့စည်းနဲ့ပတ်သက်လို့နံပါတ်4ကျတော့ဒီဒုက္ခသည်စခန်းထဲမှာရှိတဲ့မွတ်စလင်တွေအခြေအနေနောက်နံပါတ်5ကျတော့မွတ်စလင်မဝင်ရနေပြီးတော်တော်လေးများလာတာပေါ့နော်နေရာတစ်ပေါင်း20ကျော်လောက်ရှိတဲ့တာမျိုးတွေနောက်ဒီပြီးခဲ့တဲ့အောက်တိုဘာလတော့ဒီလိုညာနဲ့ပတ်သက်တဲ့ဆိုရရဲ့ military operation နဲ့ပတ်သက်လို့ဒီဖြစ်လာတဲ့ဒီလူမှုခွင့်ချိုးဖောက်မှုတွေတော့ဆေးရုံမှုလို့ပြောလို့ရတဲ့အနေအထားမျိုးတွေကိုနဲ့ပတ်သက်လို့ကျွန်တော်လေ့လာထားတဲ့ဟာတွေပေါ့
ဟုတ်ကဲ့အဲ့လို့ဆိုတော့အခုနံပါတ်1 Muslim တွေမှတ်ပုံတင်မရဘူးဆိုတဲ့ကိစ္စပေါ့နော်အဲ့ဒါဘယ်ဒေသကိုပြောချင်တာလဲဘာပဲဒီပြည်လုံးလားဒါမှမဟုတ်လေဒီရခိုင်ပြည်ကိစ္စပဲလား
မဟုတ်ဗျာဒီပြည်လုံးကိုကျွန်တော်တို့ပြောချင်တာအခုဘဝကမှကျွန်တော်တို့တွေ့ခဲ့တဲ့ဒီကျွန်တော် research လုပ်တဲ့နေရာမှာချုပ်ခဲ့တဲ့ဟာတွေကဘယ်လိုမျိုးလဲဆိုတော့ဥပမာဗျာဒီ1980နှစ်လောကကိုတော့ပြောတဲ့နေရာမှာ twin loan ဆိုတဲ့ဟာကဘယ်နေရာမှမပါလာဘူး။ဒါပေမဲ့ဒီ twin loan ဆိုတဲ့ဇာတ်ကပေါ့ပေါ့နေရုံတန်းမှာကိုပြရလိမ့်မယ်။ immigration ရုံတန်းမှာအခုမှဘုရားဘာသာတယောက်ကနေပြီးတော့ Islam ဘာသာပြောင်းလဲသွားတာနဲ့အဲ့ဒီလူရဲ့မျိုးသူရဲ့ဟိုလူမျိုးကပါလိုက်ပြောင်းသွားတယ်ဆိုတော့ဒီဟာမျိုးကပဲကဘာမှဘယ်နေရာမှမရှိဘူး။ဆိုတော့ဒါကြီးက cleaning ဆိုတာကြီးတော်တော်ကြီးပေါ်လွန်တယ်။နောက်တစ်ခုက Islam ဘာသာမျိုးတယောက်ကမပေါ့နေရှောက်မယ်ဆိုရင်မပေါ့သူတွက်ကပြဿနာပါလာလဲဆိုကျောင်းနေပါတယ်မှာလဲရှောက်လို့မရဘူးကျောင်းနေမှာဘဘုံနေလို့ကိုခေါ်ပြီးဆိုရင်အားလုံးအသွားကြပြီးဆိုရင်အဲတရုတ်နဲ့ကလောင်မလာနဲ့ဆိုတော့အဲ့ရအရင်ဆုံးလာပြီးတော့ရုံးကိုသွားကြဆိုအဲ့မှာကဒီကလေးတွေဆာဖီးဖြစ်ပြီးငါတို့ဒီတခြားကလေးနဲ့မတူပါလားဆိုတဲ့ဖြစ်လို့လာပြီးဒါဒီတကယ်လူခွင့်ချုပ်ဖို့တခုလည်းဖြစ်တယ်ဆိုအဲ့ဒီဟန်ပေးပေါ့နော်အဲ့ဘဘုံနေရှောက်တဲ့တန်းနဲ့မှာလဲဟိုမစင်ပြောက်ကဘဘုံနေရှောက်လို့ရှိရင်သူ့ကိုချိန်ကြိုက်စောင်းရတာတို့အဲ့မှာခလေးတိုင်းလက်ပေးရတာတော့ဒါတွေကအများကြီးဖြစ်တယ်အ
ဲ့တော့နောက်ပြီးတော့ဒီဗလီတွေစောက်ခွင့်မရဘူးဆိုတဲ့ကိစ္စရော
ဒါလေးစောက်ခွင့်မရဘူးဆိုတဲ့ကိစ္စကဒီ1962ခုနှစ်လောက်ပိုင်းကလေးကဟိုဘုရားဘာသာဝင်လို့ခြားဘာသာကြားတွေဗလီစောက်ခွင့်မဖြစ်ဘူးပေါ့နော်ဆိုအဲ့ဒီမှာပြဿနာတစ်ခုကဘာဖြစ်လာသလဲဆိုတော့တိုးချဲ့ရက်ွက်တွေဖြစ်လာတယ်ဟို1959နောက်ပိုင်းတက္ကသိုလ်ဖြစ်လာတယ်တော့ဟိုမြို့တစ်တီထဲလာတာပေါ့နော်မြို့တစ်တီထဲလာတဲ့အချိန်မှာဒီမြို့တစ်တီထဲမှာမွတ်စလင်လူကြီးကလည်းများတယ်ဆိုတော့သူတို့တွေကအနည်းဆက်ရပလီကြီးနည်းဆက်ရကြီးကိုသွားကြတယ်တချို့မသွားနိုင်နေရတယ်ကြောက်လဲဝေးတဲ့နေရာကြောက်လဲဝူးပြုတ်ဖို့ဒုက္ခရောက်တယ်ဆိုတော့အဲ့မှာပလီကဆောက်ခဲမရှိတဲ့အတွက်အိမ်ဒီမှာဆုဖတ်ကြတယ်ဆိုတော့အိမ်ဒီမှာဆုဆုဖတ်ပြန်တော့လဲရက်ခွက်ကလာတာတော့ဟိုများသောဖြင့်ဟိုဒီလိုမျိုးတားမြစ်တယ်ဆိုတာကဒီပဝင်းကျင်းမှာရှိတဲ့ဟိုဘုရားဘာသာဝင်နေတဲ့နေရာတားတာမဟုတ်ဘူးဒါကတည်းအစွန်းရောက်တချို့ဟိုနိုင်ငံကြီးတယောဂါပါတဲ့လူအုပ်စုတချို့ရဲ့လက်ချက်ပေါ်တော့ဒါမျိုးလဲသူတို့တွေကသွားပြီးတော့ပြဿနာတွေရှာမယ်ရိုးနေမှာတိုင်မယ်ပြီးရင်ဟိုဆန္ဒပြတဲ့လောက်မယ်ဆုမှုတွေဖန်တီးမယ်အဲ့ဒီအချိန်မှာအစိုးရတာဝန်ကဗိုင်လို့ရအားနည်းတဲ့လူတို့ကာကွယ်ပေးရမယ်ဒါပေမဲ့ဒီမှာအလို့မဟုတ်တော့သူတို့ဒီပြဿနာကိုတော့ short term နဲ့တော့ရည်လိုတော့ situation လေးတွေအတွက်ဒီလူတွေကိုတော့ဘာလို့ထားလဲလဲဆိုတော့ဒီလူတွေကိုသူတို့တောင်းဆိုတဲ့ဟာကိုလက်ရောပေးပြီးတစ်ဖက်မှာလူနည်းစုတော့ပြန်ပြေးနေလိုက်တယ်ဆိုတော့ဒီဟာဘာဖြစ်လာလဲဒီပြဿနာကမပြေလဲတဲ့နောက်ထပ်ကူးဆက်လာတယ်ဒါမျိုးလို့ရင်ရတယ်ဒါမျိုးလို့ရင်ငါတို့ကိုရေးမြူဆန်းရမှုဆိုတော့ဟိုအားပေးရမျိုးဖြစ်သွားတယ်ဒီ research လုပ်တဲ့နေရာမှာဓာတ်ရိုက်တချို့ဟာမတွေ့ဘူးဒါပေမဲ့ကျွန်တော်တို့စီတက်လာတဲ့ဒီ report ညာကြီးတက်လာတဲ့နေရာမှာခရင်ခရင်ရောဒီဘက်မှာနေချင်းခရင်ပေးနေတဲ့ချင်းခရင်ဆိုအဲ့လိုတော်တော်များများစီကျွန်တော်ဒီ report တွေရတာပေါ့နော
်အခုဘုရားဘာသာဖုံးကြီးတွေဘက်ကလည်းကြားရတာလည်းရှိပါတယ်ဖုံးကြီးကြောင်တကြောင်အစ်စ်လုတ်ဖို့ဆိုတာလည်းတော်တော်ခက်တယ်တဲ့နောက်ရှိပီးသားတွေလည်းဟိုဖြတ်ခံရတာလည်းရှိတယ်ပေါ့နော်ဥမာဆိုလို့ရှိရင်လည်းကြောက်တရားမှာဆိုလို့ရှိရင်เนาะအဲ့ဒီကဖုံးကြီးကြောင်လည်းအဲ့လိုပဲဒီစာတင်ကြောင်လုတ်ထားပြီးတော့အထက်တန်းကြောင်တော့အရင်တော့ရှိတယ်လေနောက်တော့အဲ့ဒါကိုဖြတ်ခံရတယ်ပေါ့နော်ဆိုတော့ဘုရားဘာသာဖုံးကြီးကြောင်တွေလည်းနှိပ်ကွပ်ခံရတာပဲဆိုပြီးတော့ပြောကြရတယ်ရှိတယ်အဲ့ဒါတွေရောဥကျော်ဝင်တို့လေ့လာတဲ့နေရာမှာတွေ့ရလား
ဟုတ်ကျွန်တော်တွေ့တာပဲကျွန်တော်တို့ဘယ်လိုလေ့လာတဲ့ဒီမှာဒီဂရီမတူရောက်ဗျဘလို့ဒီဂရီမတူလဲဆိုတော့မွတ်စလင်တယောက်ကမစ္စလမ်ဘာသာဝင်နေပလီဆောင်းမယ်ဆိုတာနဲ့ကိုဘလောက်ပဲနေမီဒီတာနေထားဆိုင်လို့မရှိဘူးလုံးဝဆက်ခွင့်ကိုမရှိတာဒါပေမဲ့ဗုဒ္ဓဘာသာနေနဲ့ကိုပြန်စဉ်းစားကြည့်လိုက်ဒီ1962ခုနှစ်နောက်ပိုင်းမှာဆောက်ခဲ့တဲ့ဒီဒီဖရားရဲ့ပထိုးတွေအများကြီးရှိခဲ့တယ်ဒါမျိုးပလီမျိုးရှိလားချက်ရှိလို့ရှိလားကိုပြန်လေ့လာကြည့်တော်တော်ရှားတယ်ပြင်မှာဆိုတော့ဒီမှာနေအဖြေကတော်တော်ပေါ်တယ်ဒါပေမဲ့ကျွန်တော်တို့တွေ့ခဲ့ပါတယ်တော်တော်များများနေရာမှာလည်းအဲ့လိုဟိုဗုဒ္ဓဘာသာဝင်နေကျောင်းနေဖြတ်ခံရတဲ့ဟာတွေရှိတယ်ဒါပေမဲ့ဒီဟာမျိုးကဒီပိုင်းဆိုင်မှုနဲ့ဆိုရနဲ့ဒီ law legal system နဲ့ဆိုင်တဲ့ကိစ္စကိုမှဒါလေးလာကြည့်ရတော့ဖြစ်တာလူနေမှုဘာသာတွေမှာကျတော့ဒီပြဿနာမျိုးထက်ကိုကအစကတည်းကပြေးဖို့မပြေးတာအဲ့ဒီပြဿနာမျိုးပေါ့နော်
နောက်ဒီ report ထဲမှာလေ Muslim နေရဲ့ဒီစီးပွားရေးလုပ်ငန်းတွေတပိတ်မှောက်ခံရတယ်ဆိုတာမျိုးရေးထားတာတွေ့ရတယ်လေနော
်အဲ့ဒီအရကဘယ်လိုပြောလဲဆိုကျွန်တော်ဒီဖရားတွေမှာဈေးရောင်းတဲ့ပုံစံတွေရှိတယ်သူတို့တွေဈေးပန်းတွေပြဿနာရှာခံရတာရှိတယ်တချို့စင်နေထုတ်ခံရတာရှိတယ်ဆိုအဲ့ဒီဟာမျိုးတွေကလူမျိုးတစ်မျိုးကိုပြစ်မှတ်ထားပြီးတော့ဒါကြောင့်မျိုးဒီမြန်မာလာရဘူးဆိုတာနိုင်ငံသားတယောက်ရဲ့အခွင့်အရေးဒီမှာမရှိတော့ဘူးလို့ပြောမှာဒါကြောင့်ကျွန်တော်ဒီဟာကိုအဓိက တင်ကြခြင်းဖြစ်တယ်
ဒါပဲတခုတော့ရှိတာပေါ့ဦးကျော်ဝင်းเนาะတကယ်ဟိုမွတ်စလင်စီးပွားရေးသမားကြီးတွေပိုင်နေဥမာဆောက်လုပ်ရေးလုပ်ငန်းကြီးတွေပိုင်လည်းရှိတယ်လေနောက်တစ်ခါတကယ်ဟိုပါပေါ့เนาะဥမာနိုင်ဇန်ကြီးတွေအဲ့လိုအကြီးကြီးတွေပေါ့เนาะစီးပွားရေးလုပ်ငန်းကြီးတွေရှိပါတယ်ဆိုတော့သူတို့ကတော့ပုံမှန်ပဲလေပတ်နေတာပဲမလ
ားဒီမှာ level ကမတူကြဘူးကျွန်တော်သိနေတဲ့ကနကဒီသေးသေးတယောက်ကဟိုအကြီးကြီးတယောက်ကိုတွားပြီးတော့ထိမှသာလေဒီပြဿနာကလူခွင့်ချိုးဖောက်တယ်လို့ကျွန်တော်ပြောလို့ရတာမဟုတ်ဘူးလူတယောက်ကမှဒီကနေ့မကြီးကြီးဘူးဗျာဒီနိုင်ငံဒီဈေးဘန်းမှာဒီနေရာမှာဈေးဒီစီးဒီပစ္စည်းပဲရောင်းရမယ်စီကံတက်မှာထားလို့ဒီစီးကောင်ကိုဖောက်ဖျက်လို့ပေးမရောင်းဘူးဆိုရင်ဒါကလက်ခံလို့ရတယ်ဒါပေမဲ့ तू ကအဲ့လိုမဟုတ်ဘင်းကမွတ်စလင်ဖြစ်လို့မျိုးပေးမရောင်းတာဆိုရင်ဆိုတော့ဒါကျွန်တော်တို့ကဒါလူမျိုးရေးဘာသာရေးတဲ့ဒါလူခွင့်ချိုးဖောက်တယ်လို့ပြောရတာ哦ဆိုတော့လောလောဆယ်ကျွန်တော်တို့ထောက်ပြမှာဒါတာဝန်ရှိတဲ့လူကဒါကိုအဓိကကင်တွေရမှာ
ဒီအခုဒီရခိုင်ပြည်မြောက်ပိုင်းမှာဖြစ်နေတဲ့ကိစ္စပေါ့နော်အဲ့ဒီကိစ္စနဲ့ပတ်သက်လို့ report ထဲမှာပါသေးလား
2019ဒီဒီကြေကြေပြန်ဖြစ်တဲ့ဟာတော့မပါဘူးပေါ့နော်ဒီကြေနှစ်က2016မှာဖြစ်ခဲ့တာတွေတော့ပါတာပေါ့အ
ဲ့တော့အဲ့ဒီပြဿနာကိုရောဘယ်လိုဖြေရှင်းရမယ်လို့မြင်လဲ
ဒီမှာတော့ကျွန်တော်တို့ရဲ့အဓိကကြည့်တဲ့အမြင်ကတော့လူခွင့်ရေးရှုတော့ကနေကျွန်တော်တို့မြင်တာပေါ့နော်ဒီကျွန်တော်တို့မြင်တာကတော့ဘယ်လိုလဲဆိုတော့နိုင်ငံတနိုင်ငံမှာပုံကံမှုရှိတယ်ဆိုရင်အဲ့ဒီပုံကံမှုကိုနှိပ်ကွတဲ့နီလန်ဥပဒေဆိုတာရှိတယ်ဆိုတော့အဲ့ဒီနီလန်ဥပဒေအရဒီဟာကိုကင်တွေရမယ်အခုဟာကဒီလူမျိုးတစ်ခုသူဖြက်လေးပြင်းနဲ့သူချင်းတုံးလိုက်တယ်ဒီနီယံကိုဒီလိုကျွအိမ်ရွာတွေလူတွေကိုတတ်ဖြတ်ပြိစီဒီဟာတွေကဘာဖြစ်လာလဲဆိုတော့ဒီလိန်နိုင်တဲ့အရာတစ်ခုကဆိုးရွားမှုကပုံပြီးအားကောင်းလာတယ်ဆိုတော့တစ်ဖက်မှာပြဿနာတစ်ခုတက်လာပြီဆိုရင်ဒါဒီနေ့ကျွန်တော်တော်တော်လေးနဲ့မီဒီယာမှာဒီစကားကိုကျွန်တော်တော်တော်ချဲခဲ့တယ်ပြဿနာတစ်ခုဖြစ်လာပြီဆိုရင်ဘယ်လောက်ထိရုံဆိုးလာတယ်လဲဆိုတော့ဒေါ်စုကိုနိုဘယ်ဆုဘာလို့မသိနေတာလဲဒါလို့မဆိုဒီဟာကိုဘယ်သူကကင်လွယ်နေတာလဲဘယ်သူကပြစ်မိတ်ပေးလို့ဘယ်သူကပြစ်မိတ်ကိုတားနိုင်တယ်လဲအဲ့ဒါဒေါ်စုမှမရှိဘူးဘယ်တော့မင်းအောင်လဲမှာပဲရှိဆိုတော့ဘာကြောင့်သူ့ကိုကြောက်တော့ခင်ဗျားတို့အနောက်နိုင်ငံမှာစကောဇွန်ကြီးချင်းပြီးကျိုးဆိုတယ်ဒါကျွန်တော်တို့လုံးဝလက်မခံနိုင်တဲ့ကိစ္စကားတွေကိုဒါဟိုဒေါ်စုကနေပြီးတော့သူ့မှာသူ့မှာဒါလုံးပိုင်ခွင့်ရှိခဲ့တယ်။ဟိုသူတားနိုင်တယ်ဗျာ။ဒီဒါနိုင်ငံသားရတာမရလောလောဆယ်တက်တာဖြတ်တာတော့မလုပ်နဲ့ဆိုတဲ့ဟာကိုပြောလာပြီးစင်သူ့မှာ Nobel ဆုရှင်တယောက်အနေနဲ့သူ့မှာပြောသိတဲ့အရာတွေတော့သူရှိတာပေါ့ဗျာ။ဒါပေမဲ့လည်းရှိတဲ့ပြဿနာလုံးဟာသူ့ကြောင့်ဆိုတဲ့ဟာတော့ဒါကျွန်တော်လုံးဝကျွန်တော်လက်မခံဘူး။ဒါတော့ကျွန်တော်ပြတ်ပြတ်သားသားကျွန်တော်တို့တားတယ်။ Nobel ဆုပြန်သိမ်းသိမ်းနေဆိုတော့ဒါကျွန်တော်လုံးဝလက်မခံဘူး။သူ့ရဲ့ပြဿနာကဒီမှာသူ့အစိုးရတစ်ခုအနေနဲ့သူပြေလည်အောင်တွားနေရတဲ့ပြဿနာရှိတဲ့ပုံမှာလူနေစုတွေပေးဆက်နေရတယ် right ဒီဟာကိုတခုကျွန်တော်ထောက်ပြတယ်ဒါပေမဲ့အဲ့ဒီဟာအဓိကပြဿနာဘာလို့လဲဆိုတော့စစ်တပ်ကပဲတာကိုအတမိပေးနေတာနောက်စစ်တပ်ဆိုတာကလည်းဘိုးချုပ်မင်းအောင်လာဒီနေ့မရှိဘူးနောက်နေ့နောက်ဘိုးချုပ်တယောက်လာရင်လည်းဒီစနစ်ပဲသွားအောင်ပါဒါ bureaucratic စနစ်ကြီးကိုသူတို့တည်ထောင်ထားတာလေဆိုတော့ဒီစနစ်ကဘယ်သူလာလာပြဿနာဒီဟာပဲရှိနေမှာပါဆိုတော့ဒီဟာကကျွန်တော်တို့ကျွန်တော်တို့မှာကြီးကြီးမားမားပြောင်းလဲလုပ်ရမှရဘူးဒီ institution တခုပြောင်းလဲသွားတယ်နဲ့ကျွန်တော်တိုင်းပြည်ပြောင်းလဲသွားပြီလုံးဝအဲ့ဒါ credit ပေးလို့ရတယ်
ဟုတ်ကဲ့ဟုတ်ကဲ့ဦးကျော်ဝင်းအခုလို့ပြောပြတာကျေးဇူးပါပဲဗျာ
ကျေးဇူးများကြီးပါတယ်ကွာ